မြန်မာပါဝင်ဖွံ့ဖြိုးတဲ့နိုင်ငံတချို့ကပြည်ပနိုင်ငံတွေအနေနဲ့တရုတ်နိုင်ငံရဲ့ပြည်တွင်းရေးမှာဝင်ရောက်ဆွတ်ဖတ်တာတွေမလုပ်ကြဖို့ကုလသမဂ္ဂလူ့ခွင့်ကောင်စီမှာပြောကြားလိုက်ပါတယ်။ဟောင်ကောင်နဲ့ရှင်ကျန်းဒေသအပါအဝင်တရုတ်နိုင်ငံရဲ့ပြည်တွင်းရေးကိုဝင်ရောက်ဆွတ်ဖတ်တာတွေအခြေအမြစ်မရှိဆွတ်ဆဲပြောဆိုနေတာတွေမလုပ်ကြဖို့မြန်မာ၊ကမ္ဘောဒီးယား၊လာအို၊ဗင်နီဇွဲလာ၊မာဒါဂတ်စကာနဲ့မြောက်ကိုရီးယားနိုင်ငံကိုယ်စားလှယ်တွေက45ကြိမ်မြောက်ကုလသမဂ္ဂလူ့ခွင့်ရေးကောင်စီအစည်းအဝေးမှာပြောကြားခဲ့တာပါ
Peace and security are sine qua non of sustainable development and enjoyment of human rights. Any legislation to safeguard national security is a sovereign right of the
nation. ဒီကိစ္စကမျိုးတိုးတက်လာဖို့အတွက်ငြိမ်းချမ်းရေးနဲ့လုံခြုံရေးကအခြေခံလိုအပ်ချက်ဖြစ်ပါတယ်။ဒါပြင်မျိုးသားလုံခြုံရေးကိုကာကွယ်ဖို့ဥပဒေကလွတ်လပ်တဲ့နိုင်ငံတစ်ခုရဲ့အချုပ်အခြာအာဏာပိုင်ဆိုင်မှုလည်းဖြစ်ပါတယ်။ဟောင်ကောင်အနေနဲ့ငြိမ်းချမ်းသွားရပြီးတည်တည်ငြိမ်ငြိမ်သာသာဖြစ်ဖြစ်နဲ့ပြည်ပဝင်ရောက်ဆက်ဖက်မှုကင်းလာကိုကျွန်တော်တို့အနေနဲ့မြင်တွေ့လိုပါတယ်။ဒါပြင်ရှင်ကျန်းဒေသမှာအထူးသဖြင့်ကျမ်းဖတ်ဝါဒနဲ့အစိုးရဝါဒကိုတံပြန်တဲ့ကျိုးပန်းမှုတွေနဲ့ပတ်သက်ပြီးအခြေခံအချက်တွေကိုလေးစားလိုက်နာဖို့သက်ဆိုင်တဲ့ဘက်အားလုံးကိုတိုက်တွန်းလိုပါတယ်။ဒါကလူသားမျိုးနွယ်စုအတွက်ဘုံချင်းကြောင်းမှုဖြစ်ပါတယ်လို့ကမ္ဘောဒီးယားနိုင်ငံဆိုင်ရာအမြဲတမ်းကိုယ်စားလှယ်အန်ဆွန်ခါကစက်တဘာ25ရက်နေ့အစည်းအဝေးအတွင်းမှာပြောကြားသွားခဲ့တာဖြစ်ပါတယ်။ဒါပြင်ရှင်ကျန်းရေးကိစ္စဟာတရုတ်နိုင်ငံရဲ့ပြည်ရင်းသက်သက်သာဖြစ်တယ်လို့လည်းလောင်နိုင်ငံဆိုင်ရာအမြဲတမ်းကိုယ်စားလှယ်ကပြောပါတယ်။25ကြိမ်မြောက်ကုလသမဂ္ဂလူ့ခွင့်ကောင်စီအစည်းအဝေးကိုဆွစ်ဇာလန်နိုင်ငံဂျနီဗာမြို့မှာစက်တဘာ14ရက်နေ့ကနေအောက်တိုဘာ6ရက်နေ့ထိကျင်းပနေတာဖြစ်ပါတယ်ခင်ဗျာ။